Miss.
မင်္ဂလာညနေခင်းပါတော်ဒါရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2016ခုနှစ်ဇူလိုင်လ3ရက်တနင်္ဂနွေနေ့ညနေပိုင်း VOA အမေရိကန်တန်ရဲ့မြန်မာပိုင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုပီတာ16 19နဲ့25တို့ကနေဓာတ်ရိုက်အသံလွှင့်နေပါပြီရှင်ဒီညနေခင်းအစီအစဉ်မှုကကျွန်မစုမုံပါရှင်
မင်္ဂလာညနေခင်းပါရှင်ကျမတင်ကီထိုက်ပါအီရတ်နိုင်ငံဘက်ဂရက်မြို့တော်မှာဒီကနေ့ကားပုံးပေါက်ကွဲတာကြောင့်အနည်းဆုံး85ဦးသေဆုံးပြီးရာနဲ့ချီထိခိုက်ဒဏ်ရာရပါတယ်အကြမ်းဖက်တိုက်ခိုက်ခံခဲ့ရတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာတော့နှစ်ရက်တာဝမ်းနည်းချီကွဲပွဲနေ့ကိုဒီကနေ့စတင်လိုက်ပါတယ်ဒီလိုထိတ်တန့်ရောက်တဲ့နေ့ကိုမှတ်မိုးဖြူနဲ့အတူကြီးညာပေးပါမယ်ရှင
်ဟုတ်ကဲ့ပါရှင်ဒီညနေခင်းသောတာရှင်နေနားဆင်ရမယ့်သတင်းတွေထဲမှာဆိုရင်တော့စကိုင်းတိုင်းကလေးမျိုးကရာသဂျိုဆယ်ကြီးမိုးများရေရှမ်းလို့ဆယ်ကျိုးပေါင်ပါကိုစိုးရိမ်နေကြပါတယ်ဒေသခံတွေဘေးအန္တရာယ်မရှိအောင်လို့သက်ဆိုင်တဲ့တာဝန်ရှိတဲ့သူတွေဘာတွေကြိုတင်ပြင်ဆင်ဆောင်ရွက်နေပါသလဲ
သက်ဆိုင်ရာကြီးကလည်းတော့ဆာရဲဆရာကြီးရှိတာကိုဆာရဲနေကြတာဖြစ်တဲ့အတွက်ကြောင့်တကယ်ဖြစ်လာရင်တော့စိုးရိမ်တော့ကမရှိကြပါနဲ့အဲ့ဒါအတွက်ကြောင့်မို့လို့စိုးရိမ်ထိတ်တန့်မဖြစ်ဖို့ပဲကျွန်တော်
လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးပြောသွားတာပါနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်ထိုင်းဘက်မှာတော့တရားဝင်လက်မှတ်နဲ့အလုပ်လုပ်နေတဲ့မြန်မာအလုပ်သမားယာနဲ့ချီအဖမ်းခံနေရပါတယ်ဘာကြောင့်မလဲနောက်ဒီကုလသမဂ္ဂညီလာခံမှာတော့မြန်မာအမျိုးသမီးတွေခွဲခြားဆက်ဆံမှုမရှိစေရေးလိင်ကျန်းဖတ်မှုပပျောက်ရေးတင်ပြတောင်းဆိုဖို့ပြင်ဆင်နေတဲ့သတင်းတွေကိုလည်းတင်ပြပေးမှာပါအခုရင်းဆုံးကတော့နောက်ဆုံးရသတင်းတွေကိုမတ်သိန်ကြီးထိုက်နဲ့မမိုးဖြူတို့ကတင်ပြပေးမှာဖြစ်ပါတယ်ရှင
်အီရန်နိုင်ငံဘက်ဂရက်မြို့တော်အတွင်းကလူစီကရာဈေးရောင်းဈေးဝယ်ဧရိယာမှာဒီကနေ့တနင်္ဂနွေနေ့အစောပိုင်းအသေးခံကားပုံးဖောက်ခွဲတာကြောင့်အနည်းဆုံးလူ85ဦးသေဆုံးပြီး130ဒဏ်ရာရရှိပါတယ်ကာရတာရက်ကွက်ထဲကပောက်ကွဲမှုဟာသူတို့လက်ချက်ဖြစ်တယ်လို့အစ္စလာမ်ရဲ့အစွန်းရောက် IS ဖွဲ့ကပြောဆိုပြီးရှီယာမွတ်စလင်တွေကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တာလို့ပြောပါတယ်။ဂျီဟာအစွန်းရောက်အဖွဲ့ကရှီယာမွတ်စလင်တွေကိုဒိဋ္ဌိတွေလို့ယူဆတာဖြစ်ပါတယ်။နေဝင်ချိန်ဥပုပ်ထွက်ပြီးနောက်လမ်းမတွေပေါ်မှာလူသွားလူလာများနေချိန်မှာပောက်ကွဲမှုဖြစ်ခဲ့တာပါ။ရမဒန်ဥပုပ်လအဆုံးသတ်ခါနေ့ပြီဖြစ်တာမို့မွတ်စလင်အများပြားဟာရမဒန်ဥပုပ်လကွန်အထင်းမှအလတ်ရဲ့အကျိုးဈေးဆိုင်တန်းတွေကိုတွားရောက်ကြတာဖြစ်ပါတယ်။တိုက်ခိုက်မှုဖြစ်ပြီးနိုင်ပိုင်းအကြာမှာပဲဘုံပေါက်ခွဲရနေရာကိုအီရတ်ဝန်ကြီးချုပ်ဟေဒါလ်အယ်အဘာဒီတွားရောက်ခဲ့ပါတယ်။ဘက်ဂရက်မြို့တော်ရဲ့အနောက်ဘက်ကီလိုမီတာ50အကွာမှာရှိတဲ့ဖလူဂျာမြို့ကအစ္စလာမ်ရဲ့အစွန်းရောက် IS ဖွဲ့ကိုအီရတ်တပ်ဖွဲ့တွေကတိုက်ထုတ်ခဲ့ပြီးသတင်းတပတ်ကျော်လေးမှာအခုတိုက်ခိုက်မှုဖြစ်ခဲ့တာပါ။ဘက်ဂရက်မြို့တော်အရှေ့ပိုင်းမှာလည်းဒုတိယပေါက်ကွဲမှုဖြစ်ခဲ့ပြီးအနည်းဆုံး2ဦးသေဆုံးပြီးအတော်များများဒဏ်ရာရပါတယ်။ဒုတိယပေါက်ကွဲမှုကတော့ဘယ်သူလက်ချက်ဆိုတာမသိရသေးပါဘူးရှင်
။ဘင်္ဂလားဒေ့ရှ်နိုင်ငံဒါကာမြို့တော်လူကုန်တန်းရပ်ကွက်ကအစ်မြင့်စားတောက်ဆိုင်တစ်ဆိုင်မှာအစ္စလာမစ်စစ်သွေးကြွ9ယောက်ပါတဲ့အဖွဲ့ကရဲရာရှိ2ယောက်နဲ့လူ20ကိုတတ်ဖြတ်ခဲ့တဲ့7နာရီကြာအကြမ်းဖက်တိုက်ခိုက်မှုပြီးဘင်္ဂလားဒေ့ရှ်တနိုင်ငံလုံးဝန်ထဲခြေခွဲတဲ့အထိမ်းမှတ်2ရက်ကြာအစီအစဉ်ကိုဒီနေ့တနင်္ဂနွေနေ့မှာစတင်လိုက်ပါတယ်။ဒီတိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တယ်လို့ IS စစ်သွေးကြွအဖွဲ့ကထုတ်ဖော်ပြောဆိုခဲ့ပေမဲ့တိုက်ခိုက်သူတွေနဲ့စစ်သွေးကြွအဖွဲ့ကြားတိုက်ရိုက်ဆက်သွယ်မှုရှိတယ်ဆိုတာကိုအတိမပြုတ်နိုင်သေးတယ်လို့ဒီတိုက်ခိုက်မှုမှာ IS အဖွဲ့ရဲ့ပတ်သက်မှုမပါဘူးလို့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကညင်းနေကြပါလေဒီတိုက်ခိုက်မှုမှာပါဝင်သူတွေနဲ့ IS အဖွဲ့လုံးဝဆက်သွယ်မှုမရှိဘူးလို့ပြည်ထောင်စုဝန်ကြီးကဒီနေ့တနင်္ဂနွေနေ့မှာပြောဆိုပါလေဒီဘာသာရေးစစ်ပွဲဂျဟာဒစ်တိုက်ခိုက်ရေးသမားတွေဟာ IS အဖွဲ့ဝင်မဟုတ်ဘဲဘင်္ဂလားဒေ့ရှ်နိုင်ငံထဲမှာဆယ်စုနှစ်တခုကျော်တားမြစ်ပိတ်ပင်ခဲ့တဲ့ပြည်တွင်းစစ်သွေးကြွအုပ်စုဂျမတူမိုဂျဟီဒင်ဒါမှမဟုတ် GPN အဖွဲ့တွေဖြစ်တယ်လို့ပြည်ထောင်ဝန်ကြီးအဆဒူဇမန်ခန်းကပြောဆိုပါတယ်။အဲ့ဒီတိုက်ခိုက်သူတွေဟာပညာရက်လူကျန်းသာမိသားစုဝင်တွေဖြစ်တယ်လို့လည်းပြည်ထောင်ဝန်ကြီးခန်းကပြောဆိုပါတယ်။ဒီစစ်သွေးကြွ9ယောက်ဟာဘင်္ဂလားဒေ့ရှ်နိုင်ငံသားတွေဖြစ်ပြီးသူတို့ထဲက9ယောက်ကိုအရင်ကအာဏာပိုင်တွေကဖမ်းဖို့ကြိုးစားခဲ့ဘူးတယ်လို့အမျိုးသားလုံခြုံရေးရဲတပ်ဖွဲ့အကြီးအကဲဆဟာဒူဟိုးကိုကိုးကားပြီး Reuters သတင်းကဖော်ပြပါတယ်။ပြည်ရဲ့နှစ်အတော်ကြာလေးကဘင်္ဂလားဒေ့ရှ်နိုင်ငံမှာ IS တပ်ဖွဲ့တွေမရှိဘူးလို့ဘင်္ဂလားဒေ့ရှ်အစိုးရကညင်းနေကြတာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံထဲမှာဇက်တိုက်ဆိုးသလိုဖြစ်ခဲ့တဲ့စစ်သွေးကြွတွေကြောတော့နောက်ခံပြီးတဲ့ဒီတိုက်ခိုက်မှုတွေဟာနိုင်ငံကိုမငြိမ်မသက်ဖြစ်အောင်ဖန်တီးနေတယ်လို့ဝန်ကြီးချုပ်ရှိတ်ဟာစီနာရဲ့အစိုးရကပြစ်တင်ပြောဆိုပါတယ်။
ဒီမိုကရက်တစ်ပါတီသမ္မတလာဟီလာရီကလင်တန်ဟာသူမနိုင်ငံခြားရေးဝန်ကြီးအဖြစ်တာဝန်ထမ်းဆောင်စဉ်ကာလအတွင်းကိုယ်ပိုင်အီးမေးအကောင့်ဖွင့်အသုံးပြုခဲ့တဲ့ကိစ္စနဲ့ပတ်သက်လို့စနေနေ့က FBI ပြည်ထောင်စုစုံစမ်းရေးဘျူရိုအရာရှိတွေနဲ့တွေ့ဆုံခဲ့တယ်လို့ဟီလာရီကလင်တန်ရဲ့ရွေးကောက်ပွဲ ကမ်ပိန်းပြောခွင့်ရပုဂ္ဂိုလ်ကပြောပါတယ်။၃နိုင်ခွဲနှိပါကြတဲ့အဲ့ဒီတွဲဆုံမေးမြန်းမှုကိုဝါရှင်တန် DC မြို့တော်မှာရှိတဲ့ FBI ဌာနချုပ်မှပြုလုပ်ခဲ့တာလို့ဆိုပါတယ်။သူမနိုင်ငံခြားရေးဝန်ကြီးအဖြစ်တာဝန်ထမ်းဆောင်စဉ်ကာလအတွင်းကိုပိုင်အီးမေးလ်အသုံးပြုခဲ့တဲ့ကိစ္စနဲ့ပတ်သက်လို့သူမရဲ့သဘောဆန္ဒအတိုင်းစနေနေ့မနက်ကသွားရောက်ဖြေကြားခဲ့ခြင်းဖြစ်တဲ့အကြောင်းဗဟိုအစိုးရတရားရေးဌာနကစုံစမ်းစစ်ဆေးနေတဲ့ဒီကိစ္စနဲ့ပတ်သက်လို့အခုလိုဖြေကြားခွင့်ရတဲ့အတွက်ဝမ်းသာရပါကြောင်းကမ်ပိန်းပြောခွင့်ရနစ်မာရေကသတင်းမီဒီယာတွေကိုပေးပို့တဲ့အီးမေးလ်ထဲမှာဖော်ပြပါတယ်စုံစမ်းစစ်ဆေးမှုပြုလုပ်နေစေအမှုကိစ္စဖြစ်တာကြောင့်အခုတွေ့ဆုံမှုနဲ့ပတ်သက်လို့ Hillary Clinton အနေနဲ့တစုံတရာထုတ်ဖော်ပြောဆိုခြင်းပြုလုပ်မှာမဟုတ်ဘူးလို့လဲ Marie ရဲ့ email ထဲမှာဖော်ပြထားပါတယ်။ Clinton ရဲ့ကိုယ်ပိုင် email အသုံးပြုမှုနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုပြုလုပ်နေတဲ့ FBI အရာရှိတွေနဲ့တရားရေးဌာနကဝန်ထမ်းတွေရဲ့စုံစမ်းတွေ့ရှိအကြံပြုချက်တွေကိုသူမအနေနဲ့လက်ခံသွားမယ်လို့ဗဟိုအစိုးရရှေ့နေချုပ် Loretta Lynch ကကြေညာပြီးမှအခုလိုတွေ့ဆုံမေးမြန်းမှုပြုလုပ်ခဲ့တာဖြစ်ပါတယ်။
ဩစတြေးလျနိုင်ငံမှာရွေးကောက်ပွဲရလဒ်တွေထွက်ဖို့အချိန်နည်းနည်းပဲလိုတော့တာနဲ့အမျှနောက်တက်မဲ့အစိုးရတည်းရဲ့ခေါင်းဆောင်ဘသူဖြစ်မလဲဆိုတာသိဖို့ရက်နည်းနည်းပဲလိုပါတော့တယ်ရွေးကောက်ပွဲကျင်းပရေးကော်မရှင်ကတော့သူတို့အနေနဲ့မဲရီထွက်ဖို့လိုနေသေးတဲ့ချိုတင်မဲတွေပြည်နယ်တွေကလာတဲ့မဲတွေပြက်ကွက်မဲတွေနဲ့စားရိုက်ကလာမဲ့မဲတွေကိုအာရုံစိုက်စောင့်ကြည့်နေတယ်လို့ဒီကနေ့တနင်္ဂနွေနေ့မှာပြောဆိုပါတယ်အင်္ဂါနေ့မှာလုံးမဲ့မဲရီထွက်မှုတွေနဲ့အတူနောက်ဆုံးရလဒ်ကိုတိတ်မကြတော့တဲ့ရက်ပိုင်းတွင်သိရတော့မှာဖြစ်ပါတယ်စနေနေ့ကရေတွက်လို့ရတဲ့မဲရလတ်တွေအရအခုချိန်ထိတော့ဩစတြေးလျလက်ရှိအာဏာရညွန်ပေါင်းဖွဲ့ Conservative Party နဲ့အတိုက်ခံပါတီတွေကြားသူမသားကိုမသားဖြစ်နေပြီးပြက်ပြက်သားသားအစိုးရဖွဲ့နိုင်လောက်အောင်လုံလောက်တဲ့မဲတွေကိုနှစ်ပါတီစလုံးမရကြသေးပါဘူးလက်ရှိဝန်ကြီးချုပ် Malcolm Turnbull ကတော့သူ့ရဲ့ညွန်ပေါင်းဖွဲ့အနေနဲ့ဒီရွေးကောက်ပွဲမှာအနိုင်ရပြီးညွန်ပေါင်းအစိုးရဖွဲ့နိုင်လိမ့်မယ်လို့လုံးဝယုံကြည်တဲ့အကြောင်းဒီနေ့တနင်္ဂနွေစောပိုင်းကပြောဆိုခဲ့ပါတယ်ဒါပေမဲ့စနေနေ့ညကထောက်ခံသူတွေနဲ့တွေ့ဆုံပွဲမှာအတိုက်ခံကောင်းဆောင် Bill Shorten ကလက်ရှိအနေအထားအရရှေ့ကပြေးနေတဲ့သူ့ပါတီအတွက်အကောင်းမြင်တယ်လို့ပြောဆိုခဲ့ပါတယ်။ပါတီနှစ်ခုစလုံးအနေနဲ့အစိုးရဖွဲ့နိုင်ဖို့အတွက်လွှတ်တော်အမတ်နေရာ150တွေက86နေရာရဖို့လိုအပ်မှာဖြစ်ပါလိမ့်ရှင
်။ VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီဦးမြန်မာပိုင်းစီစဉ်ကနေတနင်္ဂနွေနေ့ညနေခင်းဒေတာအတွင်းနဲ့နိုင်ငံတကာသတင်းတွေကိုကြေညာနေပါတယ်ပါကစ္စတန်နိုင်ငံမြောက်ပိုင်းချစ်ထရာမြို့စုံမှာမုတ်တုံမှုတဲထဏာကြောင့်ရေကြီးပြီးအနည်းဆုံးလူ30လောက်သေဆုံးပါတယ်ပလီချောင်းတစ်ခုနဲ့အိတ်အများအပြားရေမျောသွားတယ်လို့ဒေသဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်။တေဆုံးသူတွေထဲမှာအမျိုးသမီးတွေနဲ့ကလေးငယ်တွေလည်းပါပါတယ်။ပျောက်ဆုံးနေသူတွေကိုရှာဖွေကယ်ဆယ်ရေးဆောင်ရွက်နေဆဲဖြစ်ပြီးအသေးအပြောက်တိုးလာမဲ့အရေးစိုးရိမ်မှုတွေရှိနေပါတယ်။ပါကစ္စတန်မိုးစလဌာနကတော့ရေကြီးမှုဖြစ်နိုင်ခြင်းနဲ့ပတ်သက်လို့အစောပိုင်းတုန်းကသတိပေးခဲ့ပါတယ်။ချစ်ထရာမြို့ဟာဆိုရင်တာယာလှပတဲ့တောင်များဒေသတွေနဲ့ယဉ်ကျေးမှုအသွေးရောင်ဆုံလင်တာကြောင့်ပြည်ရင်းပြည်ပခီးသွားတွေကြာကြော့ကြားတဲ့ဒေသဖြစ်ပါတယ်။ပါကစ္စတန်ရဲ့အကြီးဆုံးမြို့ဖြစ်တဲ့ကရာချီမြို့မှာလည်းပြီးခဲ့တဲ့သတင်းပတ်ကမိုးသည်ဌာနကြောင့်လမ်းတွေပေါ်ရေကျော်တမျိုးလုံးနှိပါလျက်စင်ပြီးပြတ်တောက်ကအကြီးအကျယ်ပျက်စီးခဲ့ရပါတယ်ရှင်။
မကြသေးခင်ကတရုတ်ဆန့်ကျင်နဲ့ဟောင်ကောင်ကျွန်းလွတ်လပ်ရေးတွေကြေးကြေးလောင်လောင်တောင်းဆိုလာတဲ့အုပ်စုတွေကိုဆန့်ကျင်ပြီးတရုတ်နိုင်ငံကိုထောက်ခံတဲ့ pro establishment ထောက်ခံသူထောင်နဲ့ချီတဲ့ပြည်သူတွေဟာဟောင်ကောင်ကျွန်းရဲ့ထင်ရှားတဲ့ the peak ဆိုတဲ့နေရာမှာဒီနေ့တနင်္ဂနွေနေ့မှာဆူယုံခဲ့ကြပါတယ်။ဒီပွဲကိုစီစဉ်တဲ့ Robert Cho ကဟောင်ကောင်ကျွန်းဟာတိုးတက်မှုတွေလုပ်ဖို့လိုနေတယ်သူထင်အမုန်းတရားဥဆောင်တဲ့နိုင်ငံရေးမျိုးကိုဘယ်သူမှမကြိုက်ဘဲဟောင်ကောင်ပြည်သူအများစုကသူတို့ဒေသတိုးတက်ဖို့ပဲလိုလားတယ်။ဥရောပသမဂ္ဂကနေဗြိတိန်နိုင်ငံခွဲထွက်ဖို့ကြိုးစားတဲ့ Brexit လှုပ်ရှားမှုကနေဘာရလက်တွေရလာလို့လဲအမုန်းတရားအစားအကောင်းမြင်ဝါဒကိုပဲတိုးတက်အောင်လုပ်ကြပါစို့စတဲ့အချက်တွေကိုမိမောင်းထုတ်ပြောဆိုခဲ့ပါတယ်ဒီလူလူစုယုံမှုမှာလူလူရဲ့အရှိဆုံးလက်တွဲတဲ့စံချိန်တင်ခဲ့ပြီးတရုတ်ပြည်သူသမရအလံဝေးရမ်းထားတဲ့အနေအထားစောင့်ထားသူတွေထောင်နဲ့ချီပြီးတရုတ်ပြည်သူဖြစ်ရတာကိုဘယ်လောက်ဂုဏ်ယူရပါကြောင်းကြွေးကြော်တဲ့တမ်းမြန်ဟစ်ခဲ့ကြပါတယ်ဒီပွဲဟာ2014ခုနှစ်နှောင်းပိုင်းကဒီမိုကရေစီထောက်ခံတဲ့ပြည်သူတွေကဟောင်ကောင်လမ်းမတွေပေါ်ထွက်ပြီးဒီမိုကရေစီအပြည့်အဝကျင့်သုံးခွင့်ရဖို့ပြည်မကြီးကိုတောင်းဆိုခဲ့ကြတဲ့89ရက်ကြာထီးတော်လှန်ရေးကိုတုံ့ပြန်တဲ့လှုပ်ရှားမှုလေးဖြစ်ပါတယ်။အဲ့ဒီဒီမိုကရေစီလှုပ်ရှားမှုပြီးကြတဲ့ကတချို့အုပ်စုတွေကတရုတ်နိုင်ငံကနေလွတ်လပ်ရေးရဖို့အထီးတောင်းဆိုလာတဲ့ဟောင်ကောင်ကျွန်းနိုင်ငံကြီးမှာလှုပ်ရှားမှုတွေရှိလာခဲ့ပါတယ်။
နိုင်ငံသူနိုင်ငံသားတွေကိုအင်တာနက်အသုံးပြုခွင့်ပိတ်ပင်ကန့်သတ်တဲ့နိုင်ငံတွေကိုကုလသမဂ္ဂလူ့အခွင့်အရေးကောင်စီကပထမဆုံးအကြိမ်ဖြစ်ပြစ်တင်ရှုတ်ချလိုက်ပါတယ်။အင်တာနက်အသုံးပြုခွင့်ကိုရွေချက်ရှိရှိတားဆီးနိုင်ရေးလှုပ်ဆောင်တာတွေဒါမှမဟုတ်အသုံးပြုခွင့်ကိုနှောက်ယှက်တာဒါမှမဟုတ်လဲအင်တာနက်အွန်လိုင်းပေါ်မှာဝါဒဖြန့်တာတွေဟာနိုင်ငံတကာလူ့အခွင့်အရေးဆိုင်ရာဥပဒေကိုချိုးဖောက်တာဖြစ်တယ်လို့ပြောဆိုပြီးဒီအပေါ်ရှုတ်ချတဲ့ဆုံးဖြတ်ချက်ကိုကုလသမဂ္ဂလူ့အခွင့်အရေးကောင်စီကပြီးခဲ့တဲ့တောက်ကြနေ့ကအတည်ပြုလိုက်တာဖြစ်ပါတယ်။ကြားမှလိမ်မတူညီမှုဒါမှမဟုတ်လဲမတန့်ဆွမ်းသူတွေလိုအင်တာနက်အသုံးပြုခွင့်ပိုပြီးခက်ခဲအောင်လှုပ်ထားခံရနိုင်တဲ့နိုင်ငံသူနိုင်ငံသားတွေကိုအင်တာနက်အသုံးပြုခွင့်ပိုရအောင်အစိုးရတွေကဆောင်ရွက်ပေးဖို့ကိုလည်းကုလသမဂ္ဂရဲ့ဆုံးဖြတ်ချက်ကတောင်းဆိုထားပါတယ်ရှင်
။နာဇီသေမင်းတမန်ငရဲကန်းလို့ခေါ်ကြတဲ့အချင်းစခန်းကနေအသက်မသေးလွတ်မြောက်လာခဲ့ပြီးတော့ကမ္ဘာပေါ်မှာထင်ရှားလူသိများတဲ့စာရေးဆရာနိုဘယ်ငြိမ်းချမ်းရေးဆုရှင်ဖြစ်လာတဲ့အဲလီဗီဇယ်ဟာအသက်89နှစ်အရွယ်မှာကွယ်လွန်သွားပြီဖြစ်ပါတယ်။အစ္စရေးနိုင်ငံ Yad Vashem Holocaust အောက်မြေပွဲအဖွဲ့ကစာရေးဆရာကြီးဗီဇယ်ရဲ့နာရေးသတင်းကိုကြေညာခဲ့ပေမဲ့အသေးစိတ်သတင်းအချက်အလက်တွေကိုတော့မထုတ်ပြန်ခဲ့ပါဘူး။အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နာတန်ယာဟုကနိုဘယ်ငြိမ်းချမ်းရေးဆုရှင်စာရေးဆရာကြီးဗီဇယ်ဟာရက်စက်မှုနဲ့ဆက်ဆုပ်ဖွဲ့ရမကောင်းမှုတွေကိုကြော်လွန်ပြီးလူသားရဲ့စိတ်ဓာတ်ကြန့်ခိုင်မှုကနိုင်ယူနိုင်တယ်ဆိုတဲ့အချက်ကိုတတ်သိထူခဲ့တယ်လို့ဝန်ထမ်းစကားပြောဆိုခဲ့ပါတယ်။
Euro 2016ဥရောပဖလားဘောလုံးပွဲရဲ့ quarter final နောက်ဆုံးပွဲကိုပြင်သစ်တဲ့ Iceland တို့မြန်မာစံတော်ချိန်တနင်္လာနေ့မနေ့အစောပိုင်းမှာကန်ကြမှာဖြစ်ပါတယ်။အင်ရှင်ပြင်သစ်အသင်းနဲ့ quarter final ကိုပထမဆုံးအကြိမ်ဖြစ်တက်လာတဲ့ Iceland အသင်းတို့မြန်မာစံတော်ချိန်တနင်္လာနေ့မနေ့တနေ့ခွဲမှာပြင်သစ်နိုင်ငံပါရီမြို့တော်မှာကစားကြမှာဖြစ်ပါတယ်။ဒီနေ့အသင်းတွေကအနိုင်ရတဲ့အသင်းကမနေ့က quarter final မှာအနိုင်ရခဲ့တဲ့ဂျာမနီအသင်းနဲ့အခုလ9ရက်နေ့ကြာသပတေးနေ့မှာ semi final ကစားရမှာဖြစ်ပါတယ်ရှင်။
နောက်ဆုံးသိထားတဲ့သတင်းတွေကိုမတ်တိန်ကြီးထိုင်းနဲ့မမိုးဖြူတို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင် VOA ကနေအခုထုတ်လွှင့်နေတဲ့ Radio အစီအစဉ်တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်နက်တည်း VOA ရဲ့ website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြပါရှင်အခုတော့တင်းငွေနေနေညနေခင်းသတင်းနဲ့သတင်းလွှာတွေဇက်တိုက်တင်ဆက်ပေးပါမယ်အရင်ဆုံးနားဆင်ရမှာကတော့ကလေးမျိုးကရာဇဂျိုးဆဲရေများတဲ့အပေါ်မှာစိုးရိမ်မှုတွေရှိပြီးပြင်ဆင်မှုတွေဘာတွေလုပ်ထားသလဲဆိုတဲ့သတင်းကိုတင်ပြပေးချင်ပါတယ်။စကိုင်းတိုင်းကလေးမျိုးရာဇဂျိုးဆဲမှာရေတိုးနေတဲ့အတွက်ဒေသခံပြည်သူတွေအပေါ်တဘာဝဘေးရန်တွေကြုံလာရရင်ကူညီကယ်ဆယ်ဖို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနကကြိုတင်ပြင်ဆင်ထားတယ်လို့ဝန်ကြီးကပြောပါတယ်။ဆဲအထက်ပိုင်းမှာမိုးများပြီးရေကြီးတဲ့အတွက်ကလေးမျိုးရာဇဂျိုးဆဲကြီးကနှုံးသားဆဲတွေနှိမ့်ယုတ်ကုန်တယ်ဆိုတဲ့သတင်းစကားတွေကြောင့်ဒေသခံတွေကလည်းစိုးရိမ်နေကြပါတယ်။အခြေအနေအသေးစိတ်နားဆင်ပါရှင်။စကိုင်းတိုင်းဒေသကြီးကလေးမျိုးကရာဇဂျိုးဆဲကြီးအထက်ပိုင်းမှာမိုးများပြီးတော့ရေကြီးတဲ့အတွက်ဆဲရင်ရှံပြီးဆဲကျိုးပေါက်မှာကိုဒေသခံတွေကစိုးရိမ်နေကြတာပါဒီအခြေအနေကိုစောင့်ကြည့်နေပြီးသက်ဆိုင်ရာဌာနတွေအနေနဲ့ဒေသခံပြည်သူတွေအပေါ်သဘာဝဘေးအန္တရာယ်မကျရောက်စေရေးကြိုတင်ပြင်ဆင်နေပါတယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနဝန်ကြီးဒေါက်တာဝင်းမြတ်အေးက VOA မြန်မာပိုင်းကိုပြောပါတယ်
သဘာဝဘေးကျရောက်ရင်ကျွန်တော်တို့ကဝန်ကြီးဌာနအနေနဲ့ကတော့တော့ကြိုတင်ပြင်ဆင်မှုဘက်ကိုဦးစားပေးဆောင်ရွက်ထားတယ်တကယ်ချင်းရင်လူတွေအထိမနာအောင်လုပ်မယ်ဒါအတွက်ပါပဲဒါကြောင့်မလို့ကျွန်တော်တို့ကျူတင်ပြင်ဆင်တဲ့ကိစ္စကြီးဆောင်ရွက်ထားတာဖြစ်တဲ့အတွက်ကြောင့်အရင်ဆိုရင်ထိမှန်တာမဖြစ်ပါနဲ့လို့ပြောချင်တယ်ဒါမှမပြင်ဆင်နိုင်တော့ရုပ်ချက်ဖြစ်လာရင်အကုန်လုံးအန္တရာယ်ရှိတဲ့ဒုက္ခရောက်မယ်ပေါ့နော်အခုကျူတင်ပြင်ဆင်ထားတာရှိတဲ့အတွက်ကြောင့်သက်ဆိုင်ရာကြီးရတယ်နော်ဆာရဲဆရာကြီးရှိတာကိုဆာရဲနေကြတာဖြစ်တဲ့အတွက်ကြောင့်တကယ်ဖြစ်လာရင်တော့ဟိုဆိုရင်ဒုက္ခမရှိကြပါနဲ့ဆရာကြီးနဲ့လည်းတောင်းပြီးဆောင်ရွက်မယ်ဒီလူလူကလည်းဝမ်းဝမ်းဆောင်ရွက်ကြမှာပဲလေအဲ့ဒါကြွေးကြောင်မလို့ဆိုရင်ထိတယ်မဖြစ်ဖို့ပဲကျွန်တော်ညီမရှင်ပါရဲ့သက်ဆိုင်ရာလူအပ်ချက်လုတ်တင်လုတ်တဲ့တာအကုန်လုံးလုတ်ထားပါတယ
်ကလေးမျိုးကရာဇဂျိုးဆဲကြီးနောက်ဆုံးအခြေအနေတွေကိုအချိန်နဲ့တပြေးညီသိရှိနိုင်အောင်သက်ဆိုင်တဲ့တာဝန်ရှိတဲ့သူတွေဘက်ကလုတ်တင်လုတ်ထိုက်တာကိုအစဉ်သင့်ပြင်ဆင်ထားတယ်လို့တကယ်လို့အနေရကြောက်လာရင်လည်းဒေသခံတွေအရေးပေါ်ခိုးလုံနိုင်တဲ့ဘေးကင်းတဲ့အရက်ဒေသတွေကိုပြောင်းရွှေ့ဖို့အတွက်ကိုလည်းကြိုတင်လေ့ကျင့်တာတွေစတဲ့လုတ်တင်လုတ်ထိုက်တဲ့အလုပ်တွေအားလုံးကိုလုတ်ထားတယ်ဆိုတာဒေသခံပြည်သူတွေကိုဝန်ကြီးက VOA ကနေတစ်ဆင့်အတည်ပြုပြောဆိုပါတယ်
ကျွန်တော်တို့ကအစဉ်တစိုင်းတရင်းနေယူနေတယ်အခုတရင်းနေယူနေတော့အခုလောလောဆယ်ဖြစ်တာကအလုံးဖန်းစင်ယူဖြစ်တော့ပြက်သွားတာတော့မဟုတ်ပါဘူးအခုကတော့ညမိုးများပြီးတော့ရည်ရည်ကြတာများလာတယ်သဘောပဲမြေပြူချေကြီးလည်းငကူတဘာဝမြေပြူချေကြီးပေါက်သွားတယ်ဆိုတဲ့ပြင်အတိအကျတော့မဟုတ်သေးဘူးတကယ်လည်းမပေါက်သေးဘူးပေါ့နော်မြေပြူချေအောက်မှာတော့မြေပြူချေ အသေးလေးရှိသေးတယ်ဒါပေမဲ့ဒီအသေးလေးတွေပောက်တယ်မပောက်တယ်ဆိုတာကသိမသိကြဘူးဒါပေမဲ့လည်းမဟုတ်ဖို့များတယ်အခုကမူများပြီးတော့ရည်ရည်များတာပေါ့နော်ရည်ရည်များပြီးတော့ဆင်းလာတာရည်ရရှိတယ်ဒါပေမဲ့အခုပြန်ကျသွားပြီကအခုလောလောဆယ်ဆိုတာနော်အခုပြန်ကျသွားပြီပြန်ကျသွားပြီအကယ်၍တစ်ခုခုဖြစ်ရင်လည်းကျွန်တော်ကနောက်ဆုံးပိတ်မလုပ်မလဲဆိုတာလုပ်ထားပြီးသားလေအဲ့ဒါကတော့နေရာကြီးရွှင့်မယ်ကယ်ဆယ်ရေးလုပ်ဖို့အစီအစဉ်လုပ်ထားပြီးနေရာ29နေရာရှိတယ်လေဟိုသူဘယ်ရက်ဒီသားရှိဘယ်ဦးရှိမယ်ဘယ်ရက်ဒီသားဘယ်ဦးရှိမယ်ဆိုတာတိုက်နေချင်တာလည်းလုပ်ပြီးပြီအဲ့လိုရွှင့်ဖို့နေရာကြီးလည်းတတ်မှတ်ပြီးပြီကယ်ဆယ်ရေးသူကြီးလည်းအစီအစဉ်ရှိရယ်တီတီလည်းပြီးထားတာရှိရယ်အဲ့လိုမျိုးပေါ့ပြင်ဆင်တာတွေတော့လုပ်ထားပါတယ်ဒါပေမဲ့လက်တော်လေးအဲ့ဒီအချိန်လေးဒီမရောက်သေးပါဘူ
းစကိုင်းတိုင်းနဲ့ချင်းပြည်နယ်ဘက်တွေမှာတော့ကလေးမျိုးကရာသကြိုဆယ်ကြီးရေချမ်းပြီးဆယ်ကျိုးပေါက်တော့မယ်ဆိုတဲ့သတင်းစကားတွေထွက်ပေါ်နေပါတယ်တချို့ဒေသခံတွေဘက်ကတော့ဆယ်ရေကြီးရေချမ်းဖြစ်တာဟာမိုးရွာတွေမှာဖြစ်လေဖြစ်တာရှိတယ်လို့ဆိုကြပြီးစိုးရင်ကြတယ်လို့တော့ပြောပါတယ
်ဆောင်လူဆရာပေါက်တာနဲ့တဲ့ဟုတ်စာရေတက်လာတယ်တဲ့အဲ့လိုပြောတာအချိန်လေးဆိုးတဲ့အဆင်မဟုတ်ပါဘူးနည်းနည်းတော့ဒီကစားရင်ဒီကနည်းနည်းများလာတာပါသူ့လက်ချက်တော့မဟုတ်ဘူးအဲ့ဒီအချက်ပိုင်းမှာရာဇဝင်ဆွဲဆွဲမှာတော့ရွာလာရှိမှာအဲ့တောင်ပေါ်ဒီမှာလေ
ကလေးမျိုးကတူပြောသွားတာပါတမူးဘက်မှာလည်းရာသကြိုဆယ်ဘက်ကနုံးကန်ကျိုးပေါက်တယ်ဆိုတဲ့သတင်းစကားတွေထွက်ပေါ်နေတယ်လို့တမူးဒေသခံကပြောပါတယ်။
နုံးကန်ပေါက်တယ်လို့ကြားရတယ်။ဟောရာသကြိုဆယ်မှာပြရာသကြိုဆယ်မှာကျွန်တော်တမူးကလေးရဲ့မိုးကျွန်တော်တမူးတဲ့ကိုကလေးရဲ့မိုးသားများနေတယ်လို့ကြားရတယ
်။လူမှုကွန်ရက်စာမျက်နှာတွေပေါ်မှာတော့ကလေးမျိုးကရာသကြိုဆယ်ကြီးကျိုးပေါက်တော့မယ်ဆိုတဲ့သတင်းစကားတွေထွက်ပေါ်နေတဲ့အပေါ်စိုးရိမ်နေကြတာနဲ့ပတ်သက်ပြီးလူမှုဝန်ထမ်းဝန်ကြီးဘက်ကလူမှုကွန်ရက်တွေပေါ်ကသတင်းစကားတွေကိုအချိန်နဲ့တပြေးညီသိရှိနိုင်တဲ့အကျိုးထူးတယ်လို့ကောလာဟာလာတွေလည်းရှိနိုင်တာမို့အစိုးရမကြီးဘုံနဲ့ရက်ွက်အုပ်ချုပ်ရေးမှုဒေသခံသက်ဆိုင်ရာတာဝန်ရှိတဲ့သူတွေနဲ့အချိန်နဲ့တပြေးညီသတင်းထုတ်ပြန်မှုတွေကိုနားဆွင့်ထားကြဖို့တဘာဝဘေးအန္တရာယ်ကြာရောက်တဲ့အချိန်မှာတာဝန်ရှိတဲ့သူတွေနဲ့အတူပူးပေါင်းဆောင်ရွက်ဖို့တိုက်တွန်းပါတယ
်။ဥပဒေကတော့မီဒီယာတွေကကြားများလာတယ် Facebook ဆိုတာလည်းပေါ်လာတဲ့အကြောင်းမလို့အန္တရာယ်ရှိရတဲ့အန္တရာယ်မရှိရတော့ဒါပေမဲ့အဲ့ဒီမီဒီယာတွေပေါ်လာလို့လည်းကျေးဇူးတင်ကြတဲ့အကြောင်းတွေလည်းရှိတယ်။ဘာဖြစ်လို့လဲဆိုတော့မီဒီယာတွေပေါ်လာတော့ဖြစ်တဲ့လို့ပြတ်တက်လာတယ်သိရတယ်ဆိုတဲ့ခါကျတော့ကျူတင်ပြစင်နဲ့တိုက်ကြတော့ကိုအားကောင်းအောင်လုပ်လို့ရတဲ့အကြောင်းဒါမီဒီယာရှိရရဲ့ကောင်းကျိုးပေါ့နော်ဆိုတာကတော့ယုံကြည်တဲ့ဒိဗက်ပေါ်ဆောင်မှုတို့မှာသူတို့ကလည်းစိုးရိမ်လို့ကြီးကလည်းဖြစ်ဖြစ်မှာပေါ့တစ်ခါကျအထင်တန်ဖြစ်စရာမျိုးလည်းကြိုးစားတတ်တယ်တိုက်ကြလို့ရှိရင်လည်းတရားရဲ့သတိဆောင်ထားတဲ့သတင်းမှရကြည့်ဆိုရင်လည်းကျွန်တော်ချက်ချင်းပဲစီးသူကိုတင်ပြမယ်ပေါ့အခုလည်းကျွန်တော်ဒီရင်းမှာအဲ့လိုဖြစ်လာတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်သတင်းမှကိုရအောင်တပ်ဖို့နေလဲသူ့နေတယ်ကြည်ကြည်တက်ပြတ်သွားနိုင်တဲ့မီဒီယာကနေပြီးတော့ကျွန်တော်ဒီလိုရှင်းဖို့အတွက်ကိုကျွန်တော်ပြင်ဆင်နေတယ်
။နှစ်စဉ်လိုမိုးများရေကြီးရေရှမ်းဖြစ်မှုတွေကြောင့်သခိုင်းတိုင်းနဲ့ချင်းပြည်နယ်ဘက်တွေမှာမြေပြိုကျမှုတွေရွေလွှမ်းမှုတွေဖြစ်လေရှိပြီးဆယ်တွေရေရှမ်းပြီးကျိုးပေါက်မှုတွေဖြစ်ကုန်မယ်ဆိုပြီးဒေသခံတွေဘက်ကစိုးရိမ်မှုတွေမကြာခဏဖြစ်လေရှိပေမဲ့လို့ရာသကြိုဆယ်ကြီးကျိုးပေါက်သွားတာမျိုးတော့ဆူဆူဝါဝါမဖြစ်ခဲ့ပါဘူးရှင်။ဒီလိုမြန်မာပိုင်းရဲ့တနင်္ဂနွေနေ့ညနေခင်းအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်။ထိုင်းဘက်ပါတရားဝင်မြန်မာအလုသမာယာနဲ့ချီအဖမ်းခံရတဲ့တရင်တင်ပြပေးကြပါတယ်။ထိုင်းနိုင်ငံဘန်ကောက်မြို့အနီးကနန်နသီးစက်ရုံတစ်ခုမှာတရားဝင်အထောက်ထားတွေနဲ့အလုလုကိုင်းနေတဲ့မြန်မာနိုင်ငံသားအလုသမာယာနဲ့ချီပြီးတော့ဖမ်းဆီးခံရပြီးတရားစွဲဆိုခံနေရပါတယ်။တရားဝင်အလုတ်လုတ်ခွင့်လက်မှတ်တွေရှိထားပေမဲ့လို့လက်မှတ်မှာဖော်ပြထားတဲ့အလုတ်ရှင်အလုတ်နေရာဌာနနဲ့တကယ်တမ်းလုပ်နေတဲ့လုပ်ငန်းခွင်ကွဲပြားနေတာကြောင့်ဆိုပြီးထိုင်းရဲကဖမ်းတာပါအပြည့်အစုံကိုတော့ VOA ထိုင်းခြေစိုက်သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင
်ထိုင်းနိုင်ငံမဟာချိုင်ဒေသကနန်နသီးစက်ရုံတစ်ခုကိုထိုင်းရနာပိုင်တွေကဝင်ရောက်စစ်ဆေးရှာဖွေရာမှာထိုင်းဥပဒေနဲ့မညီဘဲနေထိုင်နေတဲ့မြန်မာလူသမားတွေကိုဖမ်းဆီးသွားခဲ့ပါတယ်ဒီလူသမားတွေဟာအလုတ်လုတ်ခွင့်အထောက်အထားအပြည့်စုံရှိကြပြီးအလုတ်သမားတင်ပို့နေတဲ့ကုမ္ပဏီတွေကပို့ဆောင်လိုက်တဲ့အတိုင်းအလုတ်ယုံတွေရှိရာကိုလာရောက်အလုတ်လုတ်ကင်နေကြတာဖြစ်လို့သူတို့ကိုယ်တိုင်တရားဝင်လာရောက်အလုတ်လုတ်ကင်နေသူတွေအဖြစ်ယူဆထားကြတာပါအလုတ်သမားဝန်ကြီးဌာနနဲ့ကုမ္ပဏီတွေကဒီကိစ္စကိုတာဝန်ယူဖြေရှင်းပေးတဲ့နယ်ဆိုပြီးလူသမားတွေကိုအကူအညီပေးနေတဲ့ AAC အဖွဲ့ကကိုရဲမင်းကဆိုပါတယ်
အဓိကပြောချင်တာကတော့ MOU လို့သွားတနိုင်ငံသဘောတူညီမဲ့လာတဲ့လုပ်ငန်းဒီလိုထောင်ကြတာလက်ထိတ်ခက်ခံရတာလုံးဝမဖြစ်သင့်တဲ့အရာပဲ။ဒါမြန်မာဘက်က MOU ဒီ MOU ရင်းစီရောထိုင်းဘက်ကပို့ဆောင်ပေးတဲ့ကုမ္ပဏီရောတာဝန်ရှိတဲ့နှုတ်နှစ်ဖက်လုံး။ဒီလိုလုံနေရမတူပဲသမန်းမမှန်ပဲပို့လာတာဖြစ်တဲ့တော့လုံးဝအဖြစ်ကတော့ဒီကိစ္စကိုကျွန်တော်ထိုင်းမြန်မာလုံခြုံရေးဌာနဘယ်လိုရည်ရည်မလဲဆိုတော့ကျွန်တော်စောင့်ကြည့်။အားလုံးကတော့အထောက်အထားလက်မှတ်တွေရှိတယ်။စိုင်းအောင်ဘက်တွေယာယီစက်ကူသမားတွေကြောင့်ဝက်ပါမင်းတိမပြောင်းရသေးတာပေါ့နော်။ဒီရနှစ်ယောက်ကကြာ MOU 25ယောက်ကကြာတော့သူတို့မှာ passport လည်းရှိတယ်ဝက်ပါမင်းလည်းရှိတယ်။ visa လည်းရှိတယ်အားလုံးတော့ထားပြည်စုံနေဒါပေမဲ့သူတို့လောက်ရမယ့်နေရာ A သူတို့လောက်သွားလောက်ခိုင်းရတာ B အဲ့လိုဖြစ်နေတယ်လောက်နေရာမတူခဲ့ရ MOU 25ရောက်ဆိုကြတော့လက်ထိပ်ကြီးကတ်ထား ခံကျိုးတွေခက်တာတော်လည်းမီးတယ်ဘာဖြစ်လို့လဲမီးတယ်ဆိုတော့သူကဥပဒေတိုင်းပါပဲတဲ့
အလို့သမားတွေကိုဖမ်းဆီးပြီးတာနဲ့ရုံးတင်ခဲ့တယ်လို့လာမဲ့တနင်္လာနေ့မှာတော့ရုံးထုတ်စစ်ဆေးမှာပါထိုင်းဥပဒေအတိုင်းအရေးယူဆောင်ရွက်မယ်ဆိုရင်တော့နေရရင်ကိုပြန်ပို့ခံရဖို့ရှိတယ်လို့ဆိုပါတယ
်လက်ရှိကတော့သူတို့အချုပ်ထောင်မှာပေါ့နော်ဒီမှာအဆိုင်အချုပ်ထောင်ထဲမှာထားရတယ်တနင်္လာနေ့ကျမှတခါရုံးထက်တင်အောင်မယ်အဲ့ဒီကျမှသူတို့ကပေါ့အမိန်ချမှာပေါ့နော်အခုဒီအမှုကထိုင်းဥပဒေတိုင်းဆိုတော့48ရက်ထောင်ကျပြီးတော့ဗမာပြည်ကိုပြန်ပို့လို့ရတယ်ပေါ့နော်အားလုံးက129ရက်အားလုံးအားပန်းရောက်ဘက်တွေရောဒီထိုင်းမှာလုပ်တဲ့ယာယီစုကောင်ဘက်ပို့ပြီးတော့အလုံးအမှုယူအလုံးပေါင်း129ရောက်ဖမ်းမိတာ
ဒီကိစ္စနဲ့ပတ်သက်လို့မြန်မာလူသမားဝင်ကြီးဌာနဘက်ကတော့ဆက်သွယ်မေးမြန်းဖို့ကြိုးစားခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးပြီးခဲ့တဲ့သတင်းဘက်ကပဲမြန်မာနိုင်ငံသားရဲ့ဝင်ကြီးလည်းဖြစ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်တဲ့ဒေါက်တာဆန်းစုကြည်ရဲ့ထိုင်းနိုင်ငံ3ရက်တာခီးစဉ်အတွင်းမှာမြန်မာလူသမားတွေကိုဥပဒေအရအကာအကွယ်ပေးဖို့တန်းတူအခွင့်အရေးပေးဖို့ထိုင်းအစိုးရနဲ့နားလည်မှုစာချုပ်လာပြီးလက်မှတ်ရေးထိုးခဲ့ပါတယ်ဒီဖြစ်ရက်ဒီအပြီးမှာတော့ထိုင်းလူမှုကွန်ရက်တင်မှာမြန်မာတွေဟာထိုင်းနိုင်ငံတူတောင်းဆိုမှုတွေလှုပ်လာတဲ့အတွက်ထိုင်းလူထုတွေကြားမှာဖွယ်မကျမှုတွေလည်းဖြစ်လာပါဗျ။ဒီအပိုင်းအတွင်းမှာပဲထိုင်းပြည်ရဲ့ဝန်ကြီးဌာနကနေလာအိုကမ်ဘောဒီးယားမြန်မာနိုင်ငံသားတွေအနေနဲ့လုပ်ခွင့်မရှိတဲ့နေရာတွေကလုပ်ငန်းတွေမှာလုပ်ကိုင်မယ်ဆိုရင်နေမြေတိုင်းမှာအရေးယူတော့မှာဖြစ်တယ်ဆိုပြီးဖော်ပြထားပါဗျ။မဟာချိုင်းဒေသမှာရှိတဲ့မြန်မာရွှေပြောင်းလူသမားအခွင့်အရေးကွန်ရက်ကမှုကြီးရရနဲ့ရုံးဖွဲ့တာဝန်ခံတူဖြစ်တဲ့ကိုဆိုင်ကတော့လက်ရှိကြုံတွေ့နေရတဲ့အခြေအနေကိုအခုလို့တုံ့သက်ပြောဆိုပါရစေ
။ဒီ MOU လုပ်သားတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ထိုင်းမှာကကိုပိုင်အလုပ်ယုံမရှိဘဲနဲ့အလုပ်သမားစာရန်ခွင့်ဆိုတဲ့ဒီ second track ပေါ့နော်တစ်ဆင့်ကတစ်ထည်တွေကိုဖြတ်သိမ်းပေးဖို့တောင်းဆိုထားတယ်။ဒါအစိုးရဌာနကလည်းအဲ့ဒါကိုဖြတ်သိမ်းလိုက်တယ်။ဒါပေမဲ့လက်ရှိအခြေအနေထက်မှာဒီလုပ်သားတွေရှိမရှိဆိုတာမျိုးကိုလိုက်လံစစ်ဆေးနေတာနဲ့တိုက်ဆိုင်မှုရှိသွားလို့ကျေကပ်ပြပါလိမ့်မယ်ခင်ဗျာ။ဒါကတော့ဟိုနှပိုကြရတဲ့အရင်ကတည်းက PRP ရာရာဒီများစွာရှိခဲ့ရှိပါတယ်။ကျွန်တော်တို့ခုနောက်ပိုင်းမှာဗာဖြစ်လာလဲဆိုတော့ online ပေါ်မှာပေါ့နော်။ဟိုရန်တိုက်တဲ့နေထိုင်မျိုးပေါ့။ထိုင်းနေရာလဲလမ်းမှာတွေ့ရင်ကျွန်တော်တို့ဒီမြန်မာပြည်သားတွေကိုသိကြည့်တော့အမြင်မကြည်တိုင်းမျိုးရှိခဲ့တယ်ပေါ့။ဆိုတော့ကျွန်တော်ကဗာလဲဆိုတော့ကျွန်တော်တို့ကအခွင့်အရေးတန်းတူတောင်းဆိုတာမျိုးရဲ့ဒိုင်းနဲ့ပတ်သက်ပြီးတော့တချို့ကပြောတယ်ဒါမင်းတို့နိုင်ငံမဟုတ်ဘူးပြေးတာတလောက်ပဲရတလောက်ပဲပြေးအမှန်ဆိုလို့ရှိရင်မင်းတို့မြန်မာပြည်သားတွေ200နာပဲတန်တယ်ဆိုတော့ဒီလိုပြန်လည်လေးတွေပေါ့နော်အဲ့လိုပြန်လည်ကြပုတ်ခတ်တာမျိုးတွေရှိပါတယ်ခင်ဗျာ
ထိုင်းနိုင်ငံရဲ့မြို့ကြီးအတော်များများကဈေးတွေကုန်တိုက်တွေလက်စီဆိုင်တွေကုမ္ပဏီတွေစတဲ့နေရာတွေမှာအယောင်ဝန်ထမ်းအများစုဟာနိုင်ငံသားတအလို့သမားတွေကိုသာခန့်အပ်ထားတာပါဒီထက်မှာမြန်မာနိုင်ငံသားတွေလည်းအများစုပါဝင်ပါတယ်ဒီအလို့တွေကိုနိုင်ငံသားတအလို့သမားတွေကိုပေးတဲ့ဈေးနှုန်းနဲ့ထိုင်းနိုင်ငံသားတွေကလုတ်ကင်နိုင်တာမရှိပါဘူးအခုထိုင်းပြည်ရဲ့ဌာနကထုတ်ပြန်တဲ့သတင်းအရဆိုရင်ကိုပိုင်စားတောက်ရောင်းဝယ်တာတွေအပြင်ထိုင်းအစိုးရကသတ်မှတ်ထားတဲ့လုတ်ခွင့်မရှိတဲ့အလို့တွေမှာလုတ်ကင်နေတာကိုတွေ့ရင်သတင်းပေးကြဖို့နဲ့တွေ့ရှိမယ်ဆိုရင်တော့ပုံမှန်54ရာထောင်ဒဏ်5နှစ်နဲ့ဒဏ်ငွေ8,000ကနေဘတ်တသိန်းထိဒဏ်ဆောင်ရမှာဖြစ်ပြီးအလုတ်ခတ်ထားတဲ့အလို့ရှင်လည်းအရေးယူခံရမှာဖြစ်တယ်ဆိုပြီးဖော်ပြထားပါတယ်ရှင်
မအေးမှာတရင်ပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့အမျိုးသမီးရေးကုလမှာဘာတွေတောင်းဆိုကြမလဲဆိုတဲ့တရင်တင်ပြပေးခြင်းပါတယ်ဦးသိန်းစိန်အစိုးရလက်ထက်တုန်းကအတီးပြုခဲ့တဲ့မျိုးဆောင်ဥပဒေလိုမျိုးအမျိုးသမီးတွေကိုခွဲခြားဖိနှိပ်တဲ့ဥပဒေတွေပယ်ဖျက်ရေးအပါအဝင်ပြိပခဖြစ်နေတဲ့တိုင်းရင်းဒေသတွေမှာအမျိုးသမီးနဲ့ကလေးငယ်တွေအပေါ်ပြစ်မှတ်ထားတဲ့လိင်ပိုင်းဆိုင်ရာအကြမ်းဖက်မှုကိုအကာအကွယ်ပေးဖို့အတွက်အမျိုးသမီးတွေအပေါ်မှာခွဲခြားဆက်ဆံမှုပပျောက်ရေးကုလသမဂ္ဂညီလာခံကိုတက်ရောက်ဖို့ရှိတဲ့မြန်မာအမျိုးသမီးအဖွဲ့တွေကတောင်းဆိုလိုက်ပါတယ်အပြည့်အစုံမတ်အင်ဂျင်နိုင်ပြောပြပေးပါရှင
်ဆွစ်ဇာလန်နိုင်ငံဂျနီဗာမှာဇူလိုင်လ4ရက်နေ့မှာစတင်ကျင်းပမယ့်စီတော်ညီလာခံအတွင်းပြည်ရင်းခြေဆိုင်မြန်မာအမျိုးသမီးအဖွဲ့တွေနဲ့လူခွင့်ရေးအဖွဲ့တွေကမြန်မာအစိုးရနဲ့ရှင်ပြိုင်ပြီးပထမဆုံးအကြိမ်အစည်းအဝေးခန်းစာတင်သွင်းမှာဖြစ်ပါတယ်မြန်မာအစိုးရအနေနဲ့အမျိုးသမီးတွေအပေါ်ဖိနှိပ်မှုဖြစ်စေတဲ့ဥပဒေမျိုးတွေပယ်ဖျက်တင်ကြောင်းဂျနီဗာကိုရောက်ရှိနေတဲ့ကြားမရေးရာဒန်းတူညီမြရေးကွန်ရက်ညွှန်ကြားမှုဒေါ်မေဇပယ်ဖြူက VOA ကိုအခုလိုပြောပါတယ
်မြန်မာနိုင်ငံမှာအမျိုးသမီးတွေကိုဖိနှိပ်ထားတဲ့ဥပဒေလို့ကျွန်တော်တို့ကပြောတဲ့အခါမှာအခုဒီလောလောလတ်ကတော့ဒီကဲဥသိမ်းစိန်ဆိုရလက်ထက်ကပေါ့နော်အတီးပြပြချမ်းလိုက်တဲ့ဒီမျိုးဆောင်ဥပဒေလို့ဟိုလူတိများတဲ့ဥပဒေလေးခုပေါ့အဲတော့အမျိုးသမီးတွေရဲ့ဒီမွေးရာပါလွတ်လပ်ခွင့်သူတို့ရဲ့ရွေးချယ်ခွင့်တွေကိုကျွန်တော်တို့ကဥပဒေနဲ့တိတိတသားခွဲခြားပြီးတော့ဖိနှိပ်တဲ့ဥပဒေတွေဖြစ်တယ်လို့ပြောလို့ရတယ်တကယ်တမ်းမှာဖိနှိပ်မှုမရှိတော့냐လေကျွန်တော်တို့လက်ရှိနိုင်ငံမှာရှိတဲ့ဥပဒေတွေမူဝါဒတွေကိုပြန်ကြည့်မယ်ဆိုရင်မျိုးသမီးတွေအတွက်စားမရေးရရှူတောင်းကနေထည့်သွင်းစဉ်းစားပြီးတော့ရေးဆွဲထားတာမဟုတ်ဘူးဆိုတာကိုတွေ့ရတယ်ပေါ့
အထူးသဖြင့်ဖွဲ့စည်းပုံခြေခံဥပဒေမှာတော့သမရဖြစ်ခွင့်အရေးချင်းသတ်မှတ်ချက်ဟာအမျိုးသမီးတွေကိုခွဲခြားဖိနှိပ်တဲ့သဘောဖြစ်နေကြောင်းဒေါ်မေဇဘယ်ဖြူကထောက်ပြပါဗျ။အဲ့
တော့အခြေခံဥပဒေဒီဘလောက်ပဲနိုင်ငံသားတွေကိုယောက်ျားမိန်းမမခွဲခြားဘဲတန်းတူခွင့်ရေးပေးထားပါတယ်လို့မိတို့ပင်ဆိုစေကမူပေါ့နော်။ဒီအခြေခံဥပဒေထဲမှာပါနေတဲ့အမျိုးသားများနဲ့ဒါသက်ဆိုင်တဲ့အလုပ်ကိုင်းဆိုရင်အမျိုးသားတွေကိုတာဝန်ထမ်းဆောင်ခွင့်ပြုတာကိုခွဲခြားဆက်ဆံတယ်လို့မသတ်မှတ်ရဘူးဆိုတဲ့ပြဋ္ဌာန်းချက်တွေဟာလည်းတကယ်တမ်းပြောမယ်ဆိုရင်ဒါဟာခွဲခြားတဲ့အမြင်နဲ့ရေးဆွဲထားတာပါပဲ။နောက်တစ်ခုကတော့ဒီသမရဖြစ်ဖို့အရေးချင်းတတ်မှတ်ချက်တွေရှိရလေ။မျိုးသမီးတွေသမရမဖြစ်ရဘူးလို့တိတိကျကျရေးသားဖော်ပြပြီးတော့ကန့်သတ်ထားတာမဟုတ်ပေမဲ့လေ။မျိုးသမီးတွေအတွက်ခက်ခဲတဲ့ဒီအရေးချင်းတတ်မှတ်ချက်တွေကိုဖြတ်သွင်းထားတာဟာလည်းကြားမရရအမြင်မရှိတာလို့ပြောလို့ရပါတယ်။
ဒါ့အပြင်မြန်မာနိုင်ငံမှာစတင်ရေးဆွဲနေတဲ့အမျိုးသမီးတွေအပေါ်အကြမ်းဖက်မှုဒါစီရေးဥပဒေမှာအမျိုးသမီးအားလုံးကိုအပြည့်အဝအကာအကွယ်ပေးတဲ့အချက်တွေပါဝင်ဖို့အထူးအရေးကြီးတယ်လို့သူကဆိုပါတယ
်။တိုင်တန်းတဲ့ကိစ္စပေါ့အဲ့ဒါကိုကျွန်တော်တို့ကနည်းနည်းဟိုတိတိကျကျစကားလုံးနဲ့ပြောရင်နော်တရားမျှတမှုလလန်းမီမှုရရှိမှုအခြေအနေပေါ့ access to justice လို့ကျွန်တော်တို့ကသုံးနှုန်းပါတယ်။အဲ့တော့တကယ်တမ်းမှာမျိုးသမီးတွေဟာသွားမတိုင်ဘူးဆိုတာတိုင်စားဖို့အတွက်သူတို့မှာအသားစီးတွေအခက်အခဲတွေအများကြီးရှိတာကြောင့်လည်းဖြစ်တယ်လို့နောက်တစ်ချက်ကတော့ကျန်းမာခံရတဲ့အတွက်ကြောင့်အဲ့ဒီမျိုးသမီးကိုယ်တိုင်ကပဲဖြစ်ဖြစ်သူ့ရဲ့မိသားစုဝင်တွေကပဲဖြစ်ဖြစ်တိုင်ကြားတဲ့အခါမှာဒီတိုင်ကြားတဲ့ကျန်းမာခံရသူမျိုးသမီးနဲ့မျိုးသမီးရဲ့မိသားစုပတ်ဝန်းကျင်တငယ်ချင်းတွေကိုအကာအကွယ်ပေးထားနိုင်တဲ့ protection order လို့ခေါ်တဲ့အကာအကွယ်ပေးအမိန့်တွေကျွန်တော်တို့နိုင်ငံမှာမရှိဘူးကျန်းမာခံရတဲ့သူမျိုးသမီးကိုယ်တိုင်နဲ့သူ့ရဲ့ပတ်ဝန်းကျင်ဟာအကျန်းဖတ်မှုတွေကိုကြုံတွေ့နေရတယ်ဆိုတာကိုသိပေမဲ့လည်းသွားတိုင်နိုင်တဲ့အနေထားမှာမရှိဘူ
း။စီတော်ညီလာခံကိုတက်ရောက်ဖို့မြန်မာအမျိုးသမီးနဲ့လူခွင့်ရေးလှုပ်ရှားနေတဲ့အဖွဲ့ပေါင်း၈ဖွဲ့ကကိုယ်စားလှယ်တွေဂျနီဗာကိုရောက်ရှိနေပြီးတနင်္လာနေ့မှာသူတို့ရဲ့အစီရင်ခံစာကိုတင်သွင်းမှာဖြစ်ပါတယ်။မြန်မာအစိုးရဘက်ကတော့နိုင်ငံခြားရေးဝန်ကြီးဌာနအပြင်လွှတ်တော်ဘက်ကအမျိုးသမီးရေးရာဆောင်ရွက်နေတဲ့လွှတ်တော်ကိုယ်စားလှယ်တွေနဲ့အမျိုးသားလူခွင့်ရေးကော်မရှင်ဘက်ကကိုယ်စားလှယ်တွေတက်ရောက်မှာဖြစ်ပြီးအစီရင်ခံစာကိုတော့ဇူလိုင်လ9ရက်နေ့မှာတင်သွင်းမှာပါ။စီတော်လို့ခေါ်တဲ့အမျိုးသမီးများအပေါ်ခွဲခြားဆက်ဆံမှုဆိုင်ရာပပျောက်ရေးသဘောတူညီချက်ကို1998ခုနှစ်ကစစ်ဆိုးရကနေလက်မှတ်ရေးထိုးခဲ့တာပါရှင်
။မယင်ချင်းတိုင်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္ဂနွေနေ့ညနေခင်းအတွက်သတင်းနဲ့သတင်းဆောင်မတွေကတော့ဒီလောက်ပါပဲ။ညနေခင်းအစီအစဉ်တွေမကြခင်အဆုံးသတ်တော်မှာပါ။အခုကြံနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ကတက်လှည့်ကြီးညာပေးပါမယ်ရှင်။
အီရန်နိုင်ငံဘက်ကရက်မြို့တော်တွင်ကလူစီခတ်ရဇေယောင်ဈေးဝယ်ဧရိယာမှာဒီကနေ့တနင်္ဂနွေနေ့အစောပိုင်းအသေးခံကားဘုံးဖောက်ခွဲတာကြောင့်အနည်းဆုံးလူ85ဦးသေဆုံးပြီး130ဒဏ်ရာရပါတယ်။ခါရာတာရက်ကွက်ထဲကပောက်ကွဲမှုဟာသူတို့လက်ချက်ဖြစ်တယ်လို့အစ္စလာမ်အစွန်ရောက် IS ဖွဲ့ကပြောဆိုပြီးရှီယာမွတ်စလင်တွေကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တာလို့ပြောပါတယ်။ဂျီယအစွန်ရောက်အဖွဲ့ကရှီယာမွတ်စလင်တွေကိုဒိဋ္ဌိတွေလို့ယူဆတာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဓာကာမြို့တော်လူကုန်တန်းရက်ကွက်ကအစ်မက်စားတောက်ဆိုင်တဆိုင်မှာအစ္စလာမစ်စစ်သွေးကြ9ယောက်ပါတဲ့အဖွဲ့ကရဲရာရှိ2ယောက်နဲ့လူ20ကိုတပ်ဖြတ်ခဲ့တဲ့7နာရီကြာအကြမ်းဖက်တိုက်ခိုက်မှုအပြီးတနိုင်ငံလုံးခြေကွဲဝမ်းနည်းဖွဲ့ရာ2ရက်ကြာအစီအစဉ်ဖြစ်ဒီကနေ့တနင်္ဂနွေနေ့မှာစတင်လိုက်ပါတယ်ဒီတိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တယ်လို့ IS စစ်သွေးကြအဖွဲ့ကထုတ်ဖော်ပြောဆိုပေမဲ့တိုက်ခိုက်သူတွေနဲ့စစ်သွေးကြအဖွဲ့ကြားဓာတ်ရိုက်ဆက်သွယ်မှုရှိတယ်ဆိုတာကိုအတိမပြုနိုင်သေးသလိုဒီတိုက်ခိုက်မှုမှာ IS အဖွဲ့ရဲ့ပတ်သက်မှုမပါဘူးလို့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကညင်းဆိုကြပါတယ်။ဒီမိုကရက်ပါတီသမ္မတလောင်းဟီလာရီကလင်တန်ဟာသူမနိုင်ငံခြားရေးဝန်ကြီးအဖြစ်တာဝန်ထမ်းဆောင်စဉ်ကာလအတွင်းကိုပိုင်အီးမေးလ်အကောင့်ဖွင့်အသုံးပြုခဲ့တဲ့ကိစ္စနဲ့ပတ်သက်လို့စနေနေ့က FBI ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရိုအရာရှိတွေနဲ့တွေ့ဆုံခဲ့တယ်လို့ Hillary Clinton ရဲ့ရွေးကောက်ပွဲကမ်ပိန်းပြောခွင့်ရပုဂ္ဂိုလ်ကပြောဆိုသွားပါတယ်ရှင်
။တရင်ချင်းချုပ်ကိုမတ်တင်ကြီးထိုက်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္ဂနွေနေ့ညနေခင်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ Nashwan Khalil ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတော့ညနေခင်းအစီအစဉ်ကိုဒီမှာပဲအဆုံးသတ်ပါမယ်ရှင်။ည9နာရီကြာရင်တခါထပ်ပြီးတော့ထုတ်လွှင့်ပေးမယ်။ညပိုင်းအစီအစဉ်မှာတခါပြန်ပြီးဆုံကြရအောင်ပါ။ညပိုင်းအစီအစဉ်ကိုတော့လိုင်းဒိုမီတာ24 25 32 51နဲ့လိုင်းလက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.
Thank you.